အသိအောင်အတော်ဝါဘီပိုးဓမ္မမဟုတ်စီပိုးကူးစက်နေသူပေါင်းကမ္ဘာတဝန်းမှာတန်ပေါင်း320ကျော်လောက်ရှိနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းလိုက်ပြီးဒီပြဿနာကိုအရေးပေါ်ဖြေရှင်းဖို့လိုအပ်နေတယ်လို့ပြောကြပါတယ်။ပိုးကူးစက်နေသူအများစုကယောဂါပိုးရှိမရှိစမ်းသပ်နိုင်ဖို့နဲ့ကုသနိုင်ဖို့အခြေအနေမရှိကြဘူးလို့ WHO ကထောက်ပြပါတယ်။ဒီတော့အသိအောင်အတော်ဝါပိုးရှိမရှိဘယ်လိုသိနိုင်မှာပါလဲ။ဘယ်လိုကာကွယ်နိုင်တယ်လဲဆိုတာတွေကိုမဆူမြတ်မောင်ကစူးစီးတင်ပြထားပါတယ်
။ကမ္ဘာတဝန်းအသိယောဂဆိုင်ရာအစီရင်ခံစာကို April 22ရက်နေ့ကWHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ထဲမှာ Chronic Hepatitis Virus လို့ခေါ်တဲ့အသိအောင်အတော်ဝါပိုး B နဲ့ C ကူးစက်မှုကိုအဓိကထောက်ပြထားပါတယ်။အရှိတောင်အရှာဒေသမှာဆိုရင်မြန်မာနိုင်ငံအပါအဝင်အတင်းအောင်တဝဘီပိုးကူးစက်နေသူပေါင်း39သန်းလောက်ရှိနေပြီးတော့စီပိုးကူးစက်နေသူပေါင်း10သန်းလောက်ရှိရဲ့လို့အစိုးရခန်းစာမှဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာတော့ဘီပိုးဒါမှမဟုတ်စီပိုးကူးစက်နေသူစုစုပေါင်းကတန်ပေါင်း325သန်းလောက်ရှိတယ်လို့ WHO ကခန့်မှန်းထားပါတယ်။အဲ့ဒီထဲမှာအများစုဟာယောဂါပိုးရှိမရှိစမ်းသပ်မှုကုသမှုမလုပ်နိုင်ကြတဲ့အတွက်တန်းနဲ့ချီဟာတဖြည်းဖြည်းနဲ့အသေးရောဂါအသေးကင်ဆာနဲ့အဆိုးဆုံးသေဆုံးနိုင်တဲ့အခြေအနေကိုရောက်မဲ့အခြေအနေကိုရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒါကြောင့်ဒီပြဿနာကိုကမ္ဘာတဝန်းအရေးပေါ်ကင်တွယ်ဖြေရှင်းသွားကြဖို့ WHO ကတိုက်တွန်းထားပါတယ်။အသေးရောဂါတဝါပိုးဆိုတာဟာကိုယ်မှာကူးစက်နေတဲ့ဆိုတာချက်ချင်းသိနိုင်ဖို့ခက်ခဲတဲ့အတွက်ယောဂါဖြစ်လာမှသိကြတာများတယ်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ဒေါက်တာတက်ကိုကိုကရှင်းပြပါတယ်
။ဒီတိုင်းဆိုလို့ရှိရင်မသိနိုင်ဘူး။hepatitis B ရှိနေလား C ရှိနေလားမသိနိုင်သူကဝင်သွားပြီးရင်သူကသူ့အနေနဲ့ဒီအသေးထဲမှာနေပြီးတော့အသေးရကဘောနော် cell တွေတော်တော်များများပျက်စီးတော့ကြတော့မှအသေးရ liver failure ဆိုတဲ့ stage ရောက်တော့မှကိုကတည်တာဒါမှမဟုတ်လည်း cancer ဖြစ်တဲ့ stage ရောက်မှကိုကတည်တာအဲ့ဒါကြောင့်ကြည့်နေတော့ဘာမှအဲ့လူတယောက်က hepatitis ရှိလားမရှိလားဆိုတာ complication မရှိတဲ့လူတယောက်ကကြည့်လိုက်တာလည်းမသိနိုင်ဘူးကိုကိုကိုလည်းမသိနိုင်ဘူးအပြင်အလူကလည်းမသိနိုင်ဘူး
အဲ့ဒီအသေးအောင်တဝါပိုးကူးဆက်တယ်ဆိုတာဘယ်လိုမျိုးကူးဆက်နိုင်တာပါလဲရှင့
်ဘယ်လိုကူးလဲဆိုလို့ရှိရင်အမေကနေပြီးတော့ကလေးမွေးတဲ့အချိန်မှာလည်းကလေးစီကိုကူးနိုင်ပါတယ်ပြီးလို့ရှိရင်ဖေးထုတ်အပ်တယ်ပေါ့နော်မတန့်ရှင်းတဲ့ဖေးထုတ်အပ်တယ်ကိုသုံးဆွဲခြင်းအချင်းနဲ့ကူးနိုင်ပါတယ်အဲ့မှာဖေးထုတ်ကနှစ်ပိုင်းရှိတာပေါ့တစ်ပိုင်းကတော့ဒီဆေးရုံနဲ့ဆေးကန်းနေမှာတစ်ခါသုံးအပ်တယ်မသုံးတဲ့အတွက်လဲဟိုးအရင်ကပေါ့နော်အခုတော့အဲ့လိုမျိုးတွေမရှိတော့ပါဘူးကိုတစ်ခါသုံးအပ်တယ်သုံးနေပါကြပါဘူးလူတွေလည်းကျန်းမာရေးကိုယ်စုတာအများကြီးတို့ဝါလာတဲ့အတွက်ပေါ့နော်ပြီးလို့ရှိရင်နောက်အရေးကြီးတာတစ်ခုကတော့ဆေးသုံးဆွဲမှုမူရစီဝါသုံးဆွဲတဲ့အခါမှာအတော်ရဲမူရစီဝါထည့်တဲ့အခါမှာအဲ့နဲ့သုံးရအဲ့အတ္တရမတ်မရှင်းမနဲ့တရားနဲ့တရားအတူသုံးဆွဲတဲ့အခါမှာအဲ့အတ္တရတရားနဲ့တရားကူရပါတယ်အခုကအတိအကျတော့မူရစီဝါသုံးဆွဲတဲ့တွေမှာပုံများပါတယ်ပြီးနောက်တစ်ချက်တနည်းအားတော့လိင်ဆက်ဆံတဲ့နေရာနဲ့ကူတာပေါ့နော်အဲ့ဒါကြောင့်မလို့လိင်ဆက်ဆံတဲ့နေရာမှာလည်းကာကွယ်ပေါ့နော်ကွန်ဒမ်သုံးဆွဲရင်ကူဆက်တဲ့ risk အများကြီးရောနိုင်ပါတယ်
ကိုယ်စီမှာအသိအောင်တဝါပိုးရှိတယ်မရှိဘူးဆိုတာကိုဆရာဝန်တိုင်းကစစ်ဆေးပေးနိုင်တဲ့အတွက်လူတိုင်းစစ်ဆေးကြည့်တင်တယ်လို့ဒေါက်တာတက်ကိုကအကြံပြုပါတယ်။ကုသမှုလိုအပ်တယ်ဆိုရင်လည်းကုသတင်တာကိုအခုလိုရှင်းပြပါတယ်
။တချို့လူတွေကပြောတယ်ဒီ hepatitis ကမကုဘဲခါလဲဘုံဘုံဖြစ်ဘူးဆိုတာမှန်ပါတယ်ဘောင်းဖြစ်ဘူးလေချက်ချင်းတော့ဘောင်းဖြစ်ဘူးပေါ့နော်။နောက်9နှစ်10နှစ်ကြာတဲ့အခါမှာကိုယ့်ရဲ့ကျမရောကကြည့်ပြီးလောက်အောင်ကုအောင်လည်းမကုလို့ရှိရင်အသေးကျွတ်သွားတဲ့ယောဂါဖြစ်တယ်။ပြီးရင်အသေးကလုံးဝအလုံးမလုပ်တော့တဲ့ယောဂါဖြစ်မယ်။ပြီးလို့ရှိရင်အဆိုးဆုံးတော့ cancer ဖြစ်မယ် liver cancer ပေါ့နော်။အဲ့ဒါတွေမဖြစ်အောင်လို့ treatment ကိုယူဖို့ယူရပါမယ်။ဒီ virus ကို control လုပ်တဲ့ဆေးရှိပါတယ်။တချို့လည်းအဲ့ဒါတွေနဲ့ထိုးပြီးတော့ပျောက်ကင်းသွားတဲ့လူတွေလည်းရှိပါတယ်။ကြယ်၍ risk တဲ့အခါမှာ negative ဖြစ်သွားပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီလူတွေဟာ vaccine ထိုးရပါမယ်။ကလေးတွေရောလူကြီးတွေရောကလေးမှလည်း hepatitis vaccine ရှိပါတယ်။ပြီးရင်လူကြီးတွေမှလည်း hepatitis vaccine ကိုထိုးထားရပါမယ်။ထိုးထားပြီးလို့ရှိရင်နောက်ပြီးလို့ရှိရင်လည်း booster vaccine ဆိုတာပေါ့နော်။ငါးနှစ်တန်တူရှိတော့အဲ့လိုမျိုးပြန်ပြန်ပြီးတော့ထိုးရတာမျိုးပေါ့နော်။ကိုယ်ကိုခံလာမှအမြဲဒီ hepatitis ဝင်မလာအောင်ကာကွယ်နိုင်လားကိုယ်ကနေအဲ့လိုမျိုးကြိုတင်ပြီးတော့လုပ်ထားလို့ရပါတယ်။
ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ဒေါက်တာတက်ကိုကိုဖြစ်ပါတယ်။ WHO ရဲ့စာရင်းအရ2015ခုနှစ်အတွင်းမှာအသေးအောင်တဝါယောဂါကြောင့်သေဆုံးသူကမ္ဘာတဝန်းမှာ 1.3 သန်းကျော်ရှိပါတယ်။ဒီယောဂါဟာပြည်သူ့ကျန်းမာရေးအတွက်အဓိကစိန်ခေါ်နေတဲ့ယောဂါတစ်ခုဖြစ်ပြီးအရေးပေါ်ကင်တွယ်ဖို့လိုအပ်နေတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Margaret Chan ကပြောပါတယ်။အသေးအောင်တဝါဖို့တိုက်ဖြည့်ရေးအတွက်ကာကွယ်ဆေးနဲ့ဆေးဝါးတွေကို WHO အနေနဲ့လိုအပ်သူတွေလက်ထဲရောက်နိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောထားပါတယ်ရှင်။